အရသောဘာမြပြည်တော်စုယူအီနိုင်ငံမှာရှုပ်လုံမှုနဲ့ပြီးခဲ့တဲ့သတင်းဘက်ကထောင်နှံတသက်တကြုံချမှတ်ခံခဲ့ရတဲ့ဗြိတိန်ပညာရှင်မက်တျူးဟက်ကိုယူအီနိုင်ငံကဒီကနေ့မှပြန်လွှတ်ပေးလိုက်ပါတယ်။ယူအီအာဏာပိုင်တွေကတော့ဟက်ချာပြစ်ရှိတယ်လို့ဆက်လက်ပြောကြားနေပြီးသူဟာထောက်လိုင်းလုပ်ငန်းတွေကိုလည်းရာဂိုင်းနှုံးပြည့်လှုပ်ဆောင်ခဲ့သူဖြစ်တယ်လို့တတိယနောက်တွေကိုပြောကြားခဲ့ပါတယ်။ဟက်ကသူဟာဗြိတိန်ထောက်လိုင်းရေး MI6 အတွက်လှုပ်လှုပ်တယ်ဆိုပြီးဝန်ခံထားတဲ့ဗီဒီယိုဖိုင်ကိုလည်းပြသခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲကိုတော့အဘူဒါဘီမြို့မှာပြုလုပ်ခဲ့တာဖြစ်ပြီးတော့သတင်းနောက်တွေအနေနဲ့မေးခွန်းတွေမေးခွန်းမရခဲ့သလိုဗီဒီယိုဖိုင်ကိုလည်းကူးယူဖို့ခွင့်မပြုခဲ့ပါဘူး။အခုလိုထောင်နှံတသက်တကြုံချမှတ်ခဲ့တာကြောင့် UAE အာဏာပိုင်တွေဟာနိုင်ငံတကာရဲ့ PR တွေနဲ့လည်းတိုးပြီးတော့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။ UAE နိုင်ငံရဲ့အမျိုးသားနေအထိမ့်မှတ်အဖြစ်နဲ့အကျဉ်းသား900ကျော်ကိုလူငင်းချမ်းသာကပေးခဲ့တာဖြစ်ပြီးတော့ဒီထဲမှာ Hash လည်းပါဝင်ခဲ့ကြောင်း UAE သမ္မတခလီဖာ bin Zayed Al Nahyan ကhash ကိုလူငင်းချမ်းသာကွင်ပေးခဲ့တာဖြစ်တယ်ဆိုပြီးတော့ UAE နိုင်ငံရဲ့အကြေညာချက်မှာပြောထားပါတယ်ဗြိတိန်နိုင်ငံအနေနဲ့ hash ကိုဆွဲဆိုတဲ့ဆွဲချက်တွေပေါ်မှာသဘောမတူကြောင်းနဲ့ဒါပေမဲ့ဒီကိစ္စကို UAE ဘက်ကအမြန်ကိုင်းတယ်ဖြစ်ရှင်းပေးခဲ့တဲ့အတွက်ကျေးဇူးတင်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီး Jeremy Hunt ကပြောကြားလိုက်ပါတယ်ခင်ဗျာ